ကျွန်းနိုင်ငံပေါ်အမေရိကန်ရဲ့လက်ရှိမူဝါဒတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကချပြလိုက်ပြီးဒါဟာလွတ်လပ်မှုနဲ့ဖိနှိပ်မှုကြားကရွေးချယ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဝစ်ချစ်နစ်ဆန်လက်ထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်စတင်ခဲ့ပြီး48နှစ်ကြာမှာအမေရိကန်ရဲ့လက်ရှိမူဝါဒအရင်းနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုရဲ့ပြောဆိုချက်တွေပေါ်ဖြစ်ရတဲ့တဲ့နောက်အလစ်ဇဘက်လီသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတထရမ့်အစိုးရရဲ့တရုတ်နိုင်ငံပေါ်ထားတဲ့တင်မာတဲ့ရည်ရည်ချက်တွေနဲ့ပတ်သက်ပြီးသံဃာ့ဝန်ကြီးမိုက်ပွန်ပီယိုကကယ်လီဖိုးနီးယားပြည်နယ်ကသမ္မတဟောင်းနစ်ဆန်ရဲ့စာကြည့်တိုင်းမှာပြောသွားတာပါ
The old paradigm of blind engagement with China simply won't
ယူနိုင်ငံနဲ့အငံတော်တို့ဆက်ဆံတဲ့ paradigm အဟောင်းကလုံးဝဖြစ်ပါဘူးကျွန်တော်တို့အနေနဲ့စက်မကျင့်သုံးနေတယ်လို့ပြန်လဲမသွားသင့်ပါဘူ
း
သမ္မတထရမ့်ကတော့အမေရိကန်စီးပွားရေးတွေနဲ့ကျွန်တော်တို့ရဲ့ယူနီဖူပုံစံကိုအောက်ွယ်ပေးမယ်မဟာပြူဟာကြီးလိုအပ်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်လတ်တဲ့ကဘာကြီးနေနဲ့ဒီလိုဖိနှိပ်တဲ့အစိုးရမျိုးကိုအောင်နိုင်ရမှာပ
ါတရုတ်ကနိုင်ငံတွင်းနဲ့ဟောင်ကောင်မှာဖိနှိပ်မှုတွေဆက်လုပ်နေချိန်မှာပဲတရုတ်နဲ့အရင်လိုထိတွေ့ဆက်ဆံမှုကဟောလိဝုဒ်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမှာကိုယ်ပါတာကိုစင်စါလုပ်တီးဖြတ်တာတွေဖြစ်လာစေတယ်လို့ဝန်ကြီးပေါ်မီယူကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘာတစ်ဝန်းမှာလွှမ်းမိုးနိုင်မှုပိုကျိုးပန်းလာနေပြီးတော့သူ့နိုင်ငံတွင်းမှာပိုပြီးတော့အာဏာရှင်ဆန်လာသလိုပြည်ပကလွတ်လပ်မှုတွေကိုလည်းရံပြုလာနေတယ်လို့ပြောပါတယ်မက်ဂန်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးဟာတရှိုးလုံထောင်လန်းတာတွေနဲ့နိုင်ငံတကာညာနာမူပိုင်ခွင့်ပစ္စည်းတွေကိုခိုးယူတဲ့နေရာဖြစ်လာနေတဲ့ဆိုပြီး82နှစ်အရွယ်တွင်ပြေဖို့ပြောလိုက်ပြီးရပိုင်အတွင်းမှာပဲဝန်ကြီးပေါ်မီယိုကအဲ့လိုဆက်ပြောခဲ့တာပ
ါ The only way to truly change communist China is
community နိုင်ငံကိုအပိုင်ခေပြောင်းလဲဖို့စီတီတော်နီလန်ကတရုတ်ကောင်ဆောင်တွေဘာပြောရဲဆိုတဲ့အပေါ်မှာခြေခံပြီးမလုပ်ဘူးသူတို့ဘယ်လိုပြုမူနေကြလဲလုပ်နေကြလဲဆိုတဲ့အပေါ်မှာခြေခံပြီးလုပ်ဖို့ပါဒီအပေါ်မှာခြေခံပြီးအမေရိကန်မူဝါဒတွေကတုံ့ပြန်နေတယ်ဆိုတာကိုညာလို့မြင်နိုင်ပါတယ်သမ္မတရေဂန်ကတော့သူ့အနေနဲ့ဆိုဗီယက်ကိုယုံကြည်မှုအပေါ်ခြေခံပြီးဆိုဗီယက်တွေကိုစစ်စစ်အတီးပြကြတာဖြစ်တယ်လို့ပြောပါတယ်တရုတ်ကွန်မြူနစ်ပါတီကတော့ကျွန်တော်တို့အနေနဲ့ယုံလို့မရဘူးလူရက်တွေကိုစစ်စစ်အတီးပြရပါလား
အမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာတင်းမာတဲ့ချင်းကပ်မှုတွေချမှတ်လာနေတာကအံ့ဩစရာမဟုတ်ပဲသမ္မတဘုတ်နဲ့ George W. Bush တို့လက်ထက်ကလေးကရှိလာခဲ့တာဖြစ်တယ်လို့ Rand Corporation ကတရုတ်ရေးကျွမ်းကျင်သူ Timothy Hick ကပြောပါတယ်။ဝန်ကြီးပေါ်မီယိုကတော့တခြားနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံကိုတောင်းဝန်ခံမှုရှိလာအောင်လုပ်တင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စကထင်သလောက်ရိုးရှင်းပြီးတော့မလွယ်ကူနိုင်ဘူးလို့ Timothy Hick ကတော့ပြောပါတယ
်။ A lot of countries are dependent or
နိုင်ငံတော်များများကဒီနိုင်ငံတွေကိုအပေါ်မှာဒေါ်လာကြီးခိုနေရသည်လုံးဝမီခိုနေတာမဟုတ်ရင်တော့အနည်းဆုံးတော့အားထားနေရပါဘူး။ဒါကြောင့်ကမ္ဘာနိုင်ငံတော်များများတို့တော့တစ်ဖက်ကိုချက်ပြီးတရုတ်အပေါ်တင်းမာတဲ့အမေရိကန်ဘူဟာရတွေပူးပေါင်းဖို့ကမလွယ်ပါဘူး
။တရုတ်နိုင်ငံကညာနာမူပိုင်ခွင့်ခိုးယူတာနဲ့ဟောင်ကောင်ပေါ်တရုတ်ရဲ့ချင်းကပ်မှုလိုကိစ္စတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်မှာတင်းမာတဲ့ဘူဟာရတွေချမှတ်တာကိုအမေရိကန်ပါတီကြီးနဲ့စလုံးကထောက်ခံကြပြီးတော့ဒီမိုကရက်ပါတီဘက်ကသမ္မတလောင်းဖြစ်လာဖို့တင်ကြားလောက်ရှိတဲ့ဂျိုးဘိုင်ဒန်ကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးနည်းနည်းမမပြောထားတာကြောင့်လာမယ့်ရွေးကောက်ပွဲမှာဘယ်သူနိုင်နိုင်လက်ရှိရှိနေတဲ့မူဝါဒတွေကတော့သိပ်ပြောင်းသွားဖို့မရှိဘူးလို့တင်မတီဟစ်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံအပေါ်မှာအခုလိုတင်းမာတဲ့ချင်းကပ်မှုတွေကအရင်အစိုးရတွေတုန်းကချင်းကပ်မှုတွေနဲ့ပိုပြီးတော့အောင်မြင်မှုရမရဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရင်တိုင်းပါ